ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားသတင်းဌာနကိုမတ်လ18ရက်နေ့ကရန်ကုန်မြို့မှာလက်ခံတွေ့ဆုံခဲ့ချိန်ရွေးကောက်ပွဲကိုဒေတာအလိုက်ကျင်းပသွားဖို့အစီအစဉ်နဲ့ပတ်သက်လို့ပြောဆိုလိုက်တာပါရွေးကောက်ပွဲကိုအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေရုတ်သိမ်းပြီးတဲ့ကာလမှာလှုပ်ဖို့ရထားတယ်လို့လည်းပြောပါတယ်ရွေးကောက်ပွဲကျင်းပမဲ့အချိန်နဲ့အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်ပြန်ပြီးရုတ်သိမ်းမဲ့အချိန်အဲ့ဒီအချိန်နှစ်ခုကဘယ်တော့ဖြစ်လာမလဲဆိုတာကိုတော့တိတိကျကျထုတ်ဖော်မပြောခဲ့ပါဘူးဒီနှစ်အတွင်းမဲဆင်းမှန်ကန်ရအောင်စီစစ်ပြီးမယ်ဆိုရင်6လအတွင်းအထွေထွေရွေးကောက်ပွဲကိုကျင်းပလို့ရနိုင်တဲ့နေရာတွေမှာကျင်းပသွားမယ်လို့သူ့ရဲ့မျှော်မှန်းချက်ကိုအခုလိုပြောပါတယ
်အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေပြီးသွားပြီဆိုတဲ့ရွေးကောက်ပွဲကျွန်တော်ပြန်လို့မဖြစ်ပါဘူးအဲ့တော့ဒီယူကော့ဘတ်ထုတ်နိုင်ပုံစံမဲစင်းတွေမှားယွင်းမှုကြောင့်ဖြစ်လာတဲ့အတွက်ကြောင့်မဲစင်းမှန်ကန်ရေးဦးတယ်ကျွန်တော်တို့ကအဓိကထားတော့ပါတယ်။မဲစင်းမှန်ကန်ရေးဒါလေးဒီနှစ်ထဲမှာအတက်နိုင်ဆိုကျွန်တော်တို့လုပ်ပါမယ်။ပြည်စုံပြီးလို့ရှိရင်တိုင်းပြည်တည်ငြိမ်မှုကောင်းပြီကောင်းပြီဆိုတာနဲ့လုံနေတဲ့အပိုင်းလေပေါ့။တပြိုင်တည်းမဟုတ်တော့ပါလုံနေတဲ့အပိုင်းလေကိုဥပဒေနဲ့ကြီးကျွန်တော်ယူကော့ဘတ်ပြန်လဲပြင်ပနိုင်ရေးအတွက်ဆောင်ရွက်တော့ဖို့ရှိပါတယ်ဆိုတာပြောလို့
မဲစင်းမှန်ကန်မှုရှိရေးကို2024ခုနှစ်အတွင်းအတက်နိုင်ဆုံးလှုပ်သွားမယ်လို့စစ်ကောင်းဆောင်ပြောဆိုမှုဟာလက်တွေ့မြေပြင်အခြေအနေမှာတကယ်လှုပ်ဆောင်နိုင်ပါမလားရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့ဥပဒေအရအချိန်ချင်းအပိုင်းလိုက်ရွေးကောက်ပွဲလုပ်နိုင်ခွင့်ရှိနေတာမို့စစ်ကောင်းဆောင်ပြောဆိုချက်ကဖြစ်လာနိုင်တယ်လို့သုံးသပ်ပေမဲ့အပိုင်းလိုက်လုပ်ကိုင်နိုင်မယ့်နေရာတွေမှာပါတီတွေအနေနဲ့အရင်လိုမဲဆွယ်စည်းရုံးနိုင်ဖို့တောင်ခက်ခဲနိုင်မယ်လို့ပြောပါတယ်
ပါတီဆိုတာလက်နဲ့မကင်ရဘူးလက်နဲ့မရှိဘူးလုံခြုံရေးဖွဲ့စည်းရမရှိဘူးလေအဲလိုလက်နဲ့နဲ့နိုင်ငံရေးနည်းကိုဒူနိုင်ငါနိုင်အပြိုင်နော်တိတ်နေခိတ်နေနော်ဥတည်နေကြတဲ့ကာလမှာဟိုရွေးကောက်ခံရွေးကောက်ပွဲဆိုတာကိုတော့လူလူကအစကြောက်နေကြတာပေါ့အဲလိုအနုပ်နည်းနဲ့ကခုနလိုတိတ်တာခိတ်တာမရှိရဒီညီအေးချမ်းနဲ့တရားဥပဒေစိုးမိုးတဲ့ခင်းကျင်းတစ်ခုကိုမရောက်ပေးနဲ့ရွေးကောက်ခံအမှတ်လောင်းတွေကလည်းဘယ်လိုလုပ်ပြီးတော့မေးဆွေစည်းရုံးမှာလေပေါ့ဗျာလူလူကြားထဲမှာလေမေးလာပေးတဲ့မေးဆန္ဒရှင်ကလည်းပဲတင်းကြီးအေးချမ်းပြီးမှလုံခြုံမှပဲမေးလာပေးကြပါဘူး2010တို့2015ကာလတုန်းကလို့နော်ဒီမိုကရေစီဖက်ကိုတွားတဲ့အသွင်ကူးပြောင်းတဲ့အစိုးရတရားဆိုတဲ့ဟာဝန်ဝန်ပြီးမေးဆန္ဒပေးတာတို့စည်းရုံးတာတို့အဲ့ဒီလိုမျိုးပုံစံကတော့ဖြစ်ဖို့ကတော့လက်ရှိအချက်တည်းရမလွယ်ဘူးပေါ့ဗျာ
စစ်ကောင်းဆောင်နဲ့ရုရှားသတင်းဌာနအင်တာဗျူးမှာစစ်ကောင်းဆောင်ဘက်ကအပိုင်းလိုက်ရွေးကောက်ပွဲလုပ်နိုင်ဖို့စဉ်းစားနေတယ်လို့ဆိုခဲ့ပေမဲ့နိုင်ငံတော်ပဋိပက္ခတွေဟာယော်မသွားဘဲဆက်ပြီးဖြစ်နေမယ်ဆိုရင်ရွေးကောက်ပွဲလုပ်ဖို့ကြံ့ကြာနေအောင်မယ်လို့လည်းသူကပြောပါတယ်စစ်ကောင်စီဟာ2020ပြည်တုန်းကကျင်းပတဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးရွေးကောက်ပွဲအပြတ်အသတ်နိုင်ခဲ့တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတွေကိုဖမ်းဆီးထိန်းသိမ်းက2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့တာပါအဲ့ဒီနောက်အရေးပေါ်အခြေအနေကြေညာပြီးအခုချိန်ထိအာဏာသိမ်းထားသေးပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ရွေးကောက်ပွဲအတွက်ပြင်ဆင်နေရလို့တာမန်အခြေအနေဖြစ်ဖို့လိုအပ်နေသေးလို့တင်းရဲ့အေဂျင်ရေးလိုအပ်နေလို့စတဲ့အကြောင်းပြချက်တွေနဲ့တက်တန်းတိုးလာတာအခုဆိုရင်၅ချိန်ရှိလာတဲ့အချိန်မှာပဲရွေးကောက်ပွဲကျင်းပမယ့်ရက်ကိုအခုချိန်ထိတိတိကျကျသတ်မှတ်နိုင်တာမျိုးမရှိသေးပါဘူး